အမေရိကန်ပြည်တော်စုမှအစိုးရလုပ်ငန်းတွေမလဲပတ်နိုင်မယ့်နဲ့ရပ်ဆိုင်းနေတဲ့အခြေအနေကမြန်မာဒုက္ခသည်တွေအပါအဝင်အာဖရိကအာရှနဲ့အရှေ့အလယ်ပိုင်းကဒုက္ခသည်တွေကိုပါကြေရိုက်လာပါတယ်အခုဆိုရင်ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေကမြန်မာဒုက္ခသည်200လောက်ဟာအောက်တိုဘာလထဲမှာအမေရိကန်ပြည်တော်စုကိုပြောင်းရွှေ့အခြေချမဲ့အစီအစဉ်တွေနောက်နှေးနေခဲ့ရတယ်လို့အခြေချနေထိုင်ခွင့်ဗီဇာကန်ဆယ်မင်းနဲ့ပတ်သက်တဲ့လုပ်ငန်းတချို့မှလည်းကြံ့ကြာမှုတွေရှိနေပါတယ်။ဒါ့အပြင်အမေရိကန်ပြည်တော်စုမှရောက်နေပြီးသားဒုက္ခသည်တွေကိုအကူအညီပေးရေးကိစ္စအစီအစဉ်တွေမှလည်းအခက်အခဲတွေရှိလာနေတဲ့အကြောင်း VOA သတင်းတောက်ကိန်းဖရာဘောရဲ့သတင်းပေးပို့ချက်နဲ့အတူမိုင်းနာနာချန်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာအိုဘားမားကဲလို့ခေါ်တဲ့ကျန်းမာရေးအာမခံအတွက်အစိုးရအသုံးစရဲ့ဥပဒေမူကြမ်းကိစ္စအစိုးရနဲ့ Republican အမတ်တွေကြားညှိနှိုင်းလို့မရဖြစ်ခဲ့ပြီးတဲ့နောက်အောက်တိုဘာလ၁ရက်နေ့ကစပြီးအစိုးရလုပ်ငန်းတွေမလဲပတ်နိုင်ပဲရပ်ဆိုင်းထားရတာအခုဆိုရင်သတင်းနှစ်ပတ်နီးပါးရှိလာပြီးဖြစ်ပါတယ်ဒီကရက်ကအာဖရိကအာရှနဲ့အရှေ့အလယ်ပိုင်းကနေအမေရိကန်ပြည်ထောင်စုကိုလာရောက်အခြေချနေထိုင်ကြဖို့ရှိနေတဲ့ဒုက္ခသည်တွေကိုပါရိုက်ခတ်လာတာပါဒီထဲမှာထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်တွေလည်းပါဝင်ပါတယ်။ထိုင်းနယ်စပ်တပ်ခရိုင်မှာရှိတဲ့အုံဖြန်ဒုက္ခသည်စခန်းကမြန်မာဒုက္ခသည်80ကျော်ဟာအောက်တိုဘာလ4ရက်8ရက်နဲ့14ရက်တွေမှာအမေရိကန်ပြည်ထောင်စုကိုထွက်ခွာမဲ့အစီအစဉ်ပြတ်သွားခဲ့ပြီးတော့ဒီလာတဲ့နောက်ထပ်သွားမဲ့ဒုက္ခသည်တွေရဲ့အခြေအနေအားလည်းမရေရာတဲ့အနေအထားမှာရှိနေစေဖြစ်တယ်လို့အုံဖြန်ဒုက္ခသည်စခန်းတာဝန်ခံက VOA ကိုအခုလိုပြောပြပါတယ်
အဲ့ဒီ၄ရက်နဲ့၁၄ရက်နေ့အမေရိကကိုထွက်မယ်အုံပြဒုက္ခသည်စခန်းကဒုက္ခသည်တွေဟာဘာကိစ္စတော့ကျွန်တော်မသိဘူးလေသူကခဏရဆိုင်နာလေသူတို့ဟိုကနေအိုင်ဝင်ရနေတော့ကြောင်းကြားလာတယ်တဲ့ဒီလူတွေကခဏရနာထားတယ်တဲ့ဒီနေ့ဘယ်ရက်ထွက်ရမလဲဒီဘတ်ဂျက်သိမလားသိဘူးနော်ဆဲစောင့်နေရမယ်လို့တော့ပြောတာပဲ၄ရက်နေ့က၁ရက်နော်၁ရက်နေ့က၂၀၁၄ရက်နေ့က၄၃ရက်အလုံးပေါင်း90ရက်နော်ကွာနောက်တဲ့ဒေတာကြတာကဆက်စီရဲ့နေ့မှာကထွဲဖို့အရောက်20ရှိတယ်။21ရဲ့နေ့မှာက35ရောက်။22ရဲ့နေ့မှာ12ရောက်။25ရဲ့နေ့မှာက3ရောက်အလုံးလူ90နော်။အလုံးတွေဒီသူတို့လောက်တာပြီးပြီ။အခုတော့တရားမသွားမဖြစ်သေးဘူး
။ဒါအပြင်အခုလိုဖြစ်ရမျိုးကြုံဘူးတာဟာဒါပထမဦးဆုံးဖြစ်ပြီးအရင်ကအမေရိကန်ပြည်ထောင်စုကနေမြန်မာဒုက္ခသည်တွေကိုခေါ်ယူတဲ့အခါတိုင်းဒီလိုနှောင့်နှေးကြံ့ကြာမှုမျိုးခီးစဉ်ပြက်ရတာမျိုးတွေမရှိခဲ့ဘူးလို့လည်းအုံဖြန်ဒုက္ခသည်စခန်းကတာဝန်ခံကပြောပါတယ
်။အမမတော့ခီးစွာရင်းနဲ့လူတယောက်ကတော့ဖာမာတဲ့နေရရောက်ရောက်တဲ့အချိန်မှာသူတို့ကတော့သွားကျင်တာပေါ့နော်။သို့တော်လည်းပဲအချိန်နေမပြေလည်မှုရှိတဲ့ပုံမှန်အောင်လည်းသိခံမှုတော့စောင့်ကြတာပေါ့။ဒီလိုမျိုးတစ်ခါမှဒီ၄၅၆နှစ်အတွင်းမှာဒီလိုမျိုးတစ်ခါမှမရှိခဲ့ဘူးဗျာ။တစ်ခါမှမရှိခဲ့ဘူးအမေရိကန်ဒါပထမဆုံးအချိန်ပဲတင်တယ်။
ထိုင်းနယ်စပ်တခြားမှာမြန်မာဒုက္ခသည်တွေတိတ်နေချီရှိပြီးတော့မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဖြစ်လာပြီးတဲ့နောက်ဒီဒုက္ခသည်တွေကိုနေရပြန်လည်နေထိုင်ရေးအစီအစဉ်တွေထိုင်းမြန်မာနှစ်နိုင်ငံအစိုးရတွေကလှုံ့ဆော်နေတာပါဒီထဲကမှ UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အသိမှတ်ပြုခံထားရသူတချို့သာတတိယနိုင်ငံတွေကိုထွက်ခွာရမှာဖြစ်ပါတယ်အမေရိကန်အစိုးရကလည်းဒီဒုက္ခသည်ဥယျာဉ်3000လောက်ကိုအမေရိကန်ပြည်ထောင်စုမှာပြောင်းရွှေ့အခြေချနေထိုင်ဖို့အတွက်2013ခုနှစ်ဇွန်လဆန်းကနောက်ဆုံးထားပြီးတော့စာရင်းကောက်ယူခဲ့ပါတယ်။ဒီစာရင်းထဲကမှအခုလိုအတုတ်လိုက်အမေရိကန်ကိုထွက်ခွာဖို့လှုံ့ဆော်နေတာပါ။ဒါ့အပြင်အစိုးရလုပ်ငန်းတွေရပ်ဆိုင်းထားတဲ့အခြေအနေကအမေရိကန်ပြည်ထောင်စုကိုရောက်နှင့်ပြီးသားဒုက္ခသည်တွေကိုကူညီပေးရတဲ့အခြေအနေတွေမှာလည်းအခက်အခဲတွေကြုံနေရတာဖြစ်ပါတယ်။ဒါကြောင့်ဒုက္ခသည်အခြေချနေထိုင်ရေးအကူအညီပေးနေတဲ့ International Institute ကစူဇန်လီလော်ရင်ကတော့အစိုးရလုပ်ငန်းတွေရပ်ဆိုင်နေတဲ့အတွက်ခေလုံဖို့လာမဲ့သူတွေအခက်အခဲတွေ့ရတဲ့အထိဖြစ်ရတာဟာအမေရိကန်ပြည်ထောင်စုအတွက်ရှက်စရာကောင်းတဲ့ဖြစ်ရလို့ပြောပါတယ
် This is not healthy for our country it's not healthy for our reputation
ကျမတို့တိုင်းပြည်အတွက်ကတော့ဒါဟာကောင်းတဲ့ကိစ္စမဟုတ်ပါဘူးကမ္ဘာတဝန်းကျမတို့ရဲ့ဂုဏ်သိက္ခာအတွက်လည်းမကောင်းပါဘူးကျမထင်အားလုံးကဖြစ်စေချင်တဲ့ဆန္ဒကတော့Republican Party နဲ့ Democrat တွေအတူထိုင်ပြီးအစိုးရကလုပ်ငန်းတွေကိုပြန်ပြီးလဲပတ်နိုင်မှုသဘောတူညီချက်တွေရအောင်လုပ်ကြဖို့ပဲဖြစ်ပါတယ
်။သူအကူအညီပေးနေတဲ့ Missouri ပြည်နယ်မှာလက်တလောကိုပဲမြန်မာနိုင်ငံကဒုက္ခသည်တွေအပါအဝင်အခြေချနေထိုင်မှုအစီအစဉ်တွေရပ်ဆိုင်းနေတဲ့သူ30ကျော်ရှိပါတယ်။တကယ်လို့သာအစိုးရလုပ်ငန်းရပ်ဆိုင်းမှုအခြေအနေဆက်ဖြစ်နေအောင်မယ်ဆိုရင်တော့ဒီဒုက္ခသည်တွေကိုအကူအညီနေတဲ့အိမ်ငှားစရိတ်ရေဘိုးမိဘိုးနဲ့အစားအသောက်ကအစားကျမတို့ဝန်ထမ်းတွေလာကအဆုံးအကုန်လုံးမှာအခက်အခဲတွေရှိလာမယ်လို့လဲစူဇန်ကပြောဆိုပါတယ်။အလားတူဒီကရက်ကဒုက္ခသည်အစီအစဉ်မှာလည်းမဟုတ်ပါဘူး။အခြေချနေထိုင်ခွင့်ဗီဇာကန်ဆယ်မဲ့နဲ့ပတ်သက်တဲ့လုပ်ငန်းတချို့မှာလည်းကြန့်ကြာမှုတွေဖြစ်နေတာပါ။ရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကနေ ဒီဗီဗီဇာကန်ဆယ်မဲ့အကြောင်းသိတဲ့အချက်အလက်တွေနဲ့ပတ်သက်ပြီးဟောပြောပွဲတွေ၃ချိန်လုပ်ဖို့စီစဉ်ထားတာမှာစက်တင်ဘာလကုန်ကတစ်ချိန်သာပြုလုပ်နိုင်ခဲ့ပြီးတော့အောက်တိုဘာလထဲလုပ်ဖို့စီစဉ်ထားတဲ့နှစ်ခုကိုတော့ဖြတ်သိမ်းတဲ့အကြောင်း US Embassy Rangoon ရဲ့ Facebook စာမျက်နှာမှာတရားဝင်ကြေညာထားပါတယ်ရှင်။